တက္ကသပြည်နယ်အယ်ပါဆိုမြို့နယ်အိုဟိုင်းယိုပြည်နယ်ဒေတွန်မြို့တွေမှာစနေနေ့တနင်္ဂနွေနေ့ကလူပေါင်း31ယောက်သေဆုံးခဲ့ရပြီးအများအပြားဒဏ်ရာရရှိခဲ့တဲ့တပ်နက်ပစ်ခတ်မှုတွေဖြစ်ပွားခဲ့တာနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ရဲ့တုံ့ပြန်ချက်တွေအပေါ်မကြေမနက်ဖြစ်နေကြချိန်မှာပဲဗုဒ္ဓဦးနေမှာတော့အဲ့ဒီမြို့တွေစီကိုသမ္မတထရမ့်တွားရောက်ပြီးတော့ထိခိုက်ဒဏ်ရာရသူတွေနဲ့သူတို့ရဲ့မိသားစုဝင်တွေရေးပေါ်ကယ်ဆယ်ရေးအကူအညီပေးသူတွေကိုတွေ့ဆုံအပ်ပေးစကားပြောကြားခဲ့ပါတယ်အပြည့်စုံကိုဒေါက်ခင်မျိုးသက်ကပြောပြပေးပါပါရှင်
သမရဒေါ်နယ်ထရမ့်နဲ့သမရဂရိုမယ်လနီယာထရမ့်တို့ဟာဗုဒ္ဓဘူးနေကတက္ကသပြည်နယ်အယ်ပါဆိုမြို့ကိုမတော်ခင်အိုဟိုင်းယိုပြည်နယ်ဒေတန်မြို့ကိုအရင်တော်ခဲ့တာပါအဲ့ဒီမှာသမရနဲ့သမရဂရိုတို့ဟာဒေတန်ကမီယာမီတောင်ကြားဆေးုံမှာဒဏ်ရာသူတွေကိုတွားရောက်တွေ့ဆုံခဲ့ကြပါတယ်ဒေတန်မြို့ကညဘက်လေပတ်သူတွေနဲ့စီကားလေးရှိတဲ့နေရာမှာစနေနေ့တနင်္ဂနွေအစောပိုင်းအချိန်ကဒေတာကောလေးကျောင်းသားတူဖြစ်တဲ့ကော်နာဘက်ကတမနစ်တောင်မပြည့်ခင်အချိန်ကလေးမှာတနက်နဲ့41ချက်ပြစ်ခတ်ခဲ့တဲ့အတွက်သူ့ညမအပါဝင်9ဦးသေဆုံးခဲ့ရတယ်လို့လူပေါင်း29ဦးကိုဒဏ်ရာရရှိခဲ့တာပါအခုလိုအစုလိုက်သေဆုံးရတဲ့ပြစ်ခတ်မှုတွေဟာအမုန်းတရားပေါ်အခြေခံတာဖြစ်ကြောင်းဝေဖန်မှုတွေနဲ့ပတ်သက်ပြီးသူဟာဘယ်အမုန်းပွားမှုကိုမှမလိုလားတယ်လို့ဒါရီအတွက်စိုးရင်ကြောင်းဗုဒ္ဓဘုရင်ဆော်ပိုင်းဒေတန်ကိုတွားဖို့အင်ဂျူရောကနေထွက်ခွာတယ်မှာသမရထရမ့်ကအခုလိုပြောပါတယ
် I am concerned about the rise of any group of hate
မုန်းပွားတဲ့ဒါလို့အဖွဲ့အစည်းပေါ်လာတာပဲဖြစ်ဖြစ်ဒါကိုကျွန်တော်စိုးရင်တလို့ကြိုက်လဲမကြိုက်ပါဘူးလူမျိုးကြီးစိုးရေးဝါဒီဖြစ်ဖြစ်ဘယ်ကြီးစိုးရေးဝါဒီပဲဖြစ်ဖြစ်အန်တီပါခေါ်ဖက်စစ်ဆန့်ကျင်တဲ့ဘယ်လက်ဝဲရင်းဝါဒီဖြစ်ဖြစ်အမုန်းပွားတဲ့ဘယ်အဖွဲ့ဖြစ်ဖြစ်ဒါတွေနဲ့ပတ်သက်ပြီးကျွန်တော်သိစိုးရင်ပါတယ်ဒါကြောင့်တခုခုလုပ်ရမှာပါ
သမရထရမ့်နဲ့သမရဂရိုတို့ဟာဒေတန်ကဆေးုံမှာတနအီလောက်အားပေးစကားပြောကြခဲ့တာဖြစ်ပြီးဆေးုံအဝင်ဝမှာတော့ဆန္ဒထုတ်ဖော်သူယာနဲ့ချီရှိနေတာပါတနက်ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့ဒေတန်မျိုးတွေကအော်ရဂန်ရပ်ကွက်ကိုတော့သမရကမသွားခဲ့ပါဘူးအဲ့ဒီမှာတော့သမရထရမ့်သူတို့မျိုးကိုရောက်ခဲကစုဝေးဆန္ဒပြနေတဲ့နှစ်ဖက်အဖွဲ့တွေကကြွေးကြော်တန်တွေနဲ့အော်ဟစ်နေကြတာဖြစ်ပါတယ်သမရဟာဒေတန်ကဆေးုံမှာအရေးပေါ်ကူညီကယ်ဆယ်ရေးသမားတွေနဲ့ပါတွေ့ဆုံခဲ့တာဖြစ်ပေမဲ့ဒီတွေ့ဆုံမှုကိုရောသူကိုဆန္ဒပြသူတွေတောင်းဆိုနေတဲ့တနက်ထိန်းချုပ်မှုဆန္ဒနဲ့ပတ်သက်ပြီးတော့ပါဘာမှပြောဆိုတာမရှိပါဘူး။အိုဟိုင်းယိုပြည်နယ်ဒေတန်မြို့မှာပြစ်ခတ်မှုမဖြစ်ပွားခင်73နာရီလောက်ကတက္ကသပြည်နယ်အယ်ပါဆိုမြို့ကဝေါ်မတ်ဆိုင်ကြီးထဲမှာတနက်သမားလူတန်မြတ်ရှိတဲ့ Patrick Cruises ရဲ့ပြစ်ခတ်မှုကြောင့်လူပေါင်း22ဦးသေဆုံးခဲ့ရတယ်လို့နတာဇင်လောက်ဒဏ်ရာရခဲ့တာပါ။အယ်ပါဆိုမြို့ဟာမက္ကဆီကိုနယ်စပ်မှာရှိတဲ့မြို့တစ်မြို့ပါ။တနတ်သမားဟာစပိန်ဘာသာစကားပြောသူတွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့ယူဆထားတယ်လို့အခုပြစ်ခတ်မှုဟာအမုန်းတရားနဲ့ဆက်ဆံနေတဲ့ပြစ်မှုဖြစ်နေတတ်မှတ်ပြီးစုံစမ်းမှုတွေလုပ်နေတယ်လို့အယ်ပါဆိုရဲဌာနအကြီးအကဲကပြောခဲ့တာပါရွှေပြောင်းလာသူတွေနဲ့ပတ်သက်တဲ့သမရထရမ့်ရဲ့သဘောထားကိုမနှစ်သက်တဲ့အယ်ပါဆိုဒေသခံတချို့နဲ့ဒေသရင်းဒီမိုကရက်တစ်ပါတီဝင်တွေကတော့သမရအခုလိုလာရောက်တာကိုမကြိုက်ကြပါဘူးသမရထရမ့်လာရောက်တာကိုဆန္ဒပြကန့်ကွက်သူတဦးကတော့
Today we must come together and say
ဒီနေ့ကျမတို့ဒီကိုလာကြတာကတော့အမုန်းတရားကြီးတဲ့လူမျိုးရေးခွဲခြားမှုရှိတဲ့တည်ထောင်ဆွဲကြီးမားတဲ့ Donald Trump ကျမတို့စီကိုဒီကနေ့လာတာကန့်ကွက်ဖို့ဖြစ်ပါတယ်လို့ပြောတယ်ဗျ။ဘုဒ္ဓဘုရားအစောပိုင်းတုန်းကပဲသမရက American နိုင်ငံအတွက်တန်အောင်ဝင်ရောက်လာသူတွေရှိနေတာဟာတိတ်ကိုကြောက်စရာကောင်းကြောင်းပြောခဲ့တာပါ။အခုလိုရှေ့ပြောင်းဝင်ရောက်လာသူတွေကိုဆန့်ကျင်တဲ့သမရရဲ့ပြောဆိုမှုတွေကြောင့်ခုလိုလူတွေတေးရတဲ့အခြေအနေမျိုးဖြစ်ရတာလို့ဝေဖန်သူတွေပြောဆိုနေတဲ့အပေါ်မှာတော့သမရကဘာမှတုံ့ပြန်တာမရှိသေးပါဘူး။ဒါပေမဲ့ဒီပြစ်ခတ်မှုနှစ်ခုဖြစ်ပွားခဲ့ပြီးတဲ့နောက်အမေရိကန်နိုင်ငံတွင်ဖြစ်ပွားနေတဲ့လူစုလိုက်ပြစ်ခတ်တပ်ဖြတ်ခံရမှုတွေအတွက်ချက်ချင်းတုံ့ပြန်ကင်တွယ်ရေးကိုဦးစားပေးဆောင်ရွက်သွားမှာဖြစ်ကြောင်းပြောသလိုတနက်ဝေယူမှုတွေမှာနောက်ကျောင်းရာဇဝင်စစ်ဆေးမှုတွေပိုးပြီးတော့တင်းတင်းကြပ်ကြပ်လှုပ်သွားမယ်လို့လည်းသမရကပြောပါတယ်။
Well I'm looking to do background checks.
တနက်ဝေယူမှုတွေအတွက်နောက်ကျောင်းရာဇဝင်စစ်ဆေးမှုတွေတင်းကျပ်ဖို့လုပ်နေပါတယ်။ဒီနောက်ကျောင်းရာဇဝင်စစ်ဆေးမှုဟာတိတ်ကိုအရေးကြီးတယ်လို့ထင်ပါတယ်။စိတ်အခြေအနေမတည်ငြိမ်တဲ့လူတွေ၊ဒါမှမဟုတ်ဒေါသကြီးသူတွေ၊ဒါမှမဟုတ်အမုန်းတရားကြီးမားသူတွေလက်ထဲတနက်တွေရောက်မသွားစေချင်ပါဘူး။သူတို့ဟာစိတ်မကြောင်းမမာသူတွေပါ။သူတို့လက်ထဲတနက်တွေရောက်မသွားစေဖို့နောက်ကျောင်းစစ်ဆေးမှုတွေလုပ်ရမှာပါ။
ဒါပေမဲ့လည်းအဓိကကျတဲ့တနက်ထိန်းချုပ်ရေးဥပဒေပြဋ္ဌာန်းဖို့နဲ့ပတ်သက်ပြီးသမရကဘာမှမပြောတဲ့အတွက်ဒီလိုဖြစ်လာဖို့လှုံ့ဆော်နေသူတွေအတွက်ကတော့စိတ်ပျက်စရာဖြစ်နေတာပါ